ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါထိတိယောက်ကာကွယ်နိုင်ပုံအကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံမှာဒီ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရာဂနန်းဆင့်စတင်လာချိန်မှာဆေးဝါးနဲ့တချို့ကလည်းစကူးလာတာမို့အားလုံးစနစ်တကျကာကွယ်သင့်ကြည့်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။အခုလိုစနစ်တကျမကာကွယ်နိုင်ရင်တော့အလျင်အမြန်ကူးစက်ကုန်နိုင်တာကြောင့်ဘလို့ထိရောက်ကာကွယ်ဖို့အရေးကြီးနေပါလေ။ဒီလူနာတွေကိုအနိကထိတွေ့ရပြီးထိရောက်တဲ့ကာကွယ်မှုတွေလည်းလုပ်နေတဲ့အရေးပေါ်ချက်ကနဲ့ရေကုန်ဆေးရုံကြီးရေပေါ်ဌာနကပမောက္ခဌာနမှုဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလေ။ဟုတ်ကဲ့ရေပေါ်ချက်ဆရာဝန်ကြီးပမောက္ခဒေါက်တာမမောဦးခင်ဗျာ။ကျွန်တော်ဒီ COVID-19 virus ကူးစက်မှုကဒီသုံးပတ်ကျော်အတွင်းမှာပေါ့ကျန်နော်ဆယ်ကနန်းတွေရတယ်အခုဆိုရင်ရာကနန်းကိုစပြီးမြင့်ချလာတဲ့အချိန်မှာဒီတွင်မှာလည်းဒီအချင်းချင်းကူးစက်တာတွေရှိလာပြီးတော့သေဝနံတချို့လည်းတစ်ဖြည်းဖြည်းစကူးစက်ဆန်လာတော့ကြောင်းဒီလူတွေကြားမှာတော့ဆယ်ဒီကြီးလက်စားစားပေါ့နော်စိတ်ရမှုတွေကလည်းမြင့်မားလာနေတာမို့အခုလိုဒီလူနာတွေကိုအနည်းကကိုယ်တိုင်ထိတွေ့ရပြီးကိုယ်တိုင်နဲ့ထိရောက်တဲ့ကာကွယ်မှုတွေလုပ်နေတယ်နဲ့ဆရာအနေနဲ့တခြားသူတွေကိုလည်းအလားတူထိထိရောက်ကာကွယ်နိုင်ပေါ့ဆရာနော်ဒီလူတွေရောသေဝနံတွေရောအတွက်အဓိကဘလူကာကွယ်တင်တာကိုစပြီးတော့ရှင်းပြပြပါလားဆရာ
။ကျွန်တော်တို့ကနေတင်နေတိုင်းရေမုန်ဆေးဝင်ကြီးမှာခြေလေးကို80 90အမြဲတမ်းကိုဗစ်တန်လျာရှိတဲ့လူနာတွေကိုကုသပေးနေရပြီးတော့တဲ့တင်နေနေအောင်တို့အောင်ဆိုတော့နေတိုင်းပုံစံတွေတွေ့နေရတာပေါ့နော်။ဒီယောဂါလည်းကုသမှုလည်းမြန်ဆန်နေသူများလည်းကြောက်ရွံ့နေတဲ့ယောဂါဖြစ်တဲ့ကြောင့်ကျွန်တော်ဆေးဝင်နေနေလည်းကာကွယ်တင်တဲ့ဟာတွေကိုကာကွယ်တဲ့အတွက်ကြောင့်ဆေးဝင်နေနေတဲ့အနေပြီးတော့အများကြီးကုသခံရပြီးတော့ပေချေတဲ့အထိဖြစ်သေးဘူးပေါ့။သာဘာလို့ပြတ်တာလဲလို့ဆိုတဲ့အခါကျရင်တတ်မှတ်ထားတဲ့စီရင်စီကံနဲ့လုတ်တင်လုတ်ထိုက်တဲ့ကာကွယ်ရေးတွေကိုလုပ်ရင်ကျွန်တော်တို့ကစိတ်ချနိုင်တယ်ဆိုတဲ့အကြောင်းပြောချင်တာပါဒီလိုပဲဒီလိုလူအနေနဲ့လည်းစနစ်တကျသာစမိုင်းနာအားလုံးဝင်ကြီးဌာနကနေပြီးတော့ထုတ်ပြန်ထားတဲ့ဆောင်ရွက်ရမယ့်အချက်တွေအကုန်လုံးကိုလိုက်နာမယ်ဆိုရင်ဒီကုသမှုဟာအရင်ကတည်းကကြောက်နေစရာမလိုဘူးဒါပေမဲ့မကြောက်ရဘူးလည်းမဟုတ်ဘူးဒါကိုလွတ်လွတ်လပ်လပ်နဲ့မလိုက်နာပဲနဲ့နေမယ်ဆိုရင်လည်းအလင်းများကုဆတ်တဲ့ခဲအခြေအနေရှိတာပ
ါဟုတ်ကဲ့ဆရာရေအဲ့တော့ပြည်သူတွေအတွက်ကိုအဓိကတွေထိရောက်နိုင်မယ့်နေလန်းလေးကိုရှင်းပြပါရစေ
COVID-19 ဆိုတဲ့ virus ကမျက်နှာတစ်ဝိုက်မှာရှိတဲ့နှာခေါင်းတို့ပါးစပ်တို့ဒီမျက်စိတို့အဲ့ဒီနေရာကိုကျောက်လာပြီးဆိုအဲ့လမ်းကြောင်းနေရာနေတဲ့အဆုတ်ထဲကိုရောက်ပြီးတော့အဆုတ်ထဲမှာဒုက္ခပေးရတယ်အဲ့ဒီတော့ဒီပိုးမျက်နှာတစ်ဝိုက်မရောက်အောင်ဘယ်လိုကာကွယ်မလဲပေါ့နံပါတ်1အရေးကြီးဆုံးအချက်ကတော့လက်ကိုဖြည်းဖြည်းချင်းဆေးတာအစကားစီတာတို့ရုံးဝတကားလက်ကင်ကူတို့သပွဲတို့အစာဥစာရတို့ဒီလိုမျိုးတွေကစာဟုလူကင်ဒီလူကင်နဲ့အဲ့လိုဆိုရင်လက်ကိုသမထားတဲ့နေလန်းနေတိုင်းပေးချာဆင်ကျအောင်ဆေးဖို့လို့အဲ့ဒီလက်ကအများအပြည့်ကိုမျက်နှာရှိဦးအမြင်တိုင်းကြောင်နေမျက်နှာတိုင်းနဲ့နှာခေါင်းတိုင်းနဲ့ဗျက်ကင်နဲ့စားတယ်တောက်တယ်ကြည့်တယ်ဒီလိုသဘောမျိုးတွေရှိနေတဲ့အတွက်ကြောင့်ကိုယ့်ရဲ့လက်ကကိုယ့်ရဲ့ဒီမျက်နှာပိုင်းကိုတွေ့ကြည့်မှုအနည်းဆုံးပေါ့အဲ့လိုပြောရင် attach to the face ကိုအဲ့ touch ကိုဒီလိုကကာကွယ်နိုင်မယ်ဆိုရင်ဆေးပဲသွားသွားဒီလိုထဲမှာပဲလှုပ်လှုပ်ကိုယ့်မျက်နှာကိုကိုယ့်လက်နဲ့ပြန်မကင်မိအောင်ဒါအလေးအချင်းကတော်တော်ခက်ခဲပါတယ်ဒါပေမဲ့တပြေးတပြေးနဲ့ကိုဒီဟာကိုသိပြုပြီးတော့စနစ်တကျနဲ့နေမယ်ဆိုရင်ဒါကနည်းနည်းကုသမှုတော်တော်လေးရောချတယ်အမှန်တကယ်တော့ဒီလမ်းကြောင်းတွေကိုဒီကနေပြီးတော့ယောဂဘုတစ်စိတ်မဝင်အောင်ဒီကနေ့တော့တစ်ချက်နဲ့နှာခေါင်းစည်းပေါ့နှာခေါင်းစည်းဆိုတာကတော့ mask ပေါ့ခုနကလေး touch ပြီးရင်ကျွန်တော်ဆိုလိုချင်တာကတော့ mask ဒီ mask ကိုဒီလိုလိုနေနဲ့အပြင်မှာသွားတဲ့အခါမှာမပြောင်းမပြောင်းနဲ့အမိကစကားပြောတဲ့အခါမှာဈေးသွားဝယ်တဲ့အခါမှာအစားစီးတဲ့အခါမှာဒီလိုမျိုးတွေမှာ mask တွေတက်တယ်မှာနောက်တစ်ခုကကျတော့ပြောင်းပြောင်းနေရသူကဒီအသက်ရှင်ရောင်းရောင်းတစ်စိမ့်ချောင်းဆူတာနာချီတာစကားပြောတာဒီကနေပြီးတော့ဒီထဲကိုပြန့်လို့ပြီးတော့ကူးနိုင်တာဖြစ်တဲ့အတွက်ကြောင့်ပြောင်းနေတယောက်နဲ့ social distancing ခေါ်တာပေါ့နော်ပြောင်းနေတယောက်နဲ့လူစုလူဝေးမဖြစ်အောင်နေဖို့နဲ့နောက်ချောက်ပြီးကွာနေစကားပြောဖို့အဲ့တော့လူလူဝေးဆိုတဲ့ဒီစာရေးကျွန်တော်ဗမာနိုင်ငံမှာပဲကြည့်ပြီးအခုလောလောဆယ်ကိစ္စောင်းတရားကျော်ထဲမှာတဝက်ကျော်ဟာပွဲတော်တစ်ခုမှာเนาะဒီတိဝိုင်းချော်ပြမှုတွေရောတရားနာပွဲတော်ဒီလိုမျိုးတွေနဲ့အဲ့ဒီဆင့်လူကတဝက်ကျော်ပါနေတာကိုတွေ့ရတယ်။အဲ့ကျတော့ဒီလူစုလူဝေးဟာ COVID-19 ကိုပြန့်နှံ့စေခဲ့တဲ့မှာထိတ်ဆုံးဝင်ရှိတယ်ဆိုတာကိုဒါသာရကပြတဲ့သဘောပဲ။ကိုရီးယားမှာဆိုတဲ့ဒီ charge ကပဲပေါ်တယ်။ကျွန်တော်တို့ဗမာပြည်မှာလည်းပဲဒီကနေပဲခုနကိစ္စ30ရှိရနေပြီးတော့ရာကျော်ဖြစ်သွားတဲ့အကြောင်းအရာလည်းပဲဒီကနေလာတော့ social distancing လို့ခေါ်တဲ့ကိစ္စအားလည်းအရေးကြီးတာပေါ့နော
်။ဟုတ်ကဲ့ဆရာ။နောက်သေဝန်ဆန်းတွေတက်တော့ဆရာကြီး။
ဒါကျွန်တော်တို့ရဲ့ဒီစီမီစီကဲနေမှာတော့ဤသူမဆိုလိုက်လာရမယ်။ကိုကာကွယ်တဲ့ဖြစ်စီတွေဖြစ်တဲ့ PPE တို့ဒီလိုမျိုးတွေကိုတိတိကျကျဝတ်ဆင်ပြီးတော့ကန့်ကြွယ်တာပေါ့နော်။အဲ့တော့ကျွန်တော်သေဝန်ဆန်းနေမှာ အဲ့ဒီစီမင်းစီကံအတိုင်းတိတိကျကျနိုင်နေတဲ့လူတွေဆိုရင်အခုအချိန်ထိတရားမှကူးဆက်ခြင်းမခံဘူးဆိုတော့ကျွန်တော်တွေ့ရတယ်။အဲ့ဒီစီမင်းစီကံတွေကိုထောက်ခဲ့ရင်ဘုမောင်လည်းပဲအကြောင်းမျိုးမျိုးကြောင့်ပြောရှိမှဆောင်တယောက်ကူးသွားတယ်ဒါလည်းပဲဒီလိုပဲသူကဒီ PPE break ခေါ်တာပေါ့နော် PPE break ကိုနည်းနည်းလေးခင်ဗျမဆိုင်မိလိုက်တာနဲ့ကူးဆက်ခြင်းခံနိုင်ရတာပေါ့နော်
ဟုတ်ကဲ့ဆရာဒီနေ့မှစေဝန်တန်းတွေအတွက်အဓိကတန်လျာအရှိဆုံးအနေအထားမျိုးဟာ
ချို့လူနာတွေကအရန်ကိုဆိုးနေတဲ့အခြေအနေမျိုးတွေရှိတယ်အမိုးဖောက်နေတဲ့အခြေအနေမျိုးတွေဒီလိုနာတဲ့လူနာတွေမှာစေဝန်တန်းတွေအတွက်အရေးကြီးတာကတော့ဆေးသွင်းရမယ်ဆေးထိုးရမယ်ချွဲထိုးရမယ်သက်ရှူလမ်းကြောင်းနဲ့ပိုက်ဆဲရမယ်ဗန်တလီတာတင်ရမယ်သက်ရှူစစ်တွေနဲ့ရှူခဲအဲ့လိုအခြေအနေမျိုးအသေးအတန်တက်ကယ်ကူစားရတဲ့အခြေအနေမျိုးတွေမှာလူနာချောင်းဆိုးမယ်တမ်းမယ်ဒီလိုသဘောမျိုးတွေနဲ့အဲ့မျိုးအခြေအနေမျိုးမှာတော့စေဝန်တန်းတွေအတွက်အရန်ရေးကြီးတယ်အရန်ရေးကြီးတော့ကျွန်တော်တို့ရဲ့ PPE အစိတ်ပိုင်းတွေအားလုံးကကျွန်တော်ဆရာဝန်တွေအတွက်အရေးကြီးဆုံးကတော့ N95 mask N95 mask အစိတ်ကိုတိတိကျကျနှာခေါင်းသီးမှာတိတိကျတက်စင်တာရဲ့အများကြီးကောက်ဝင်နေတာပေါ့နော်ပြီးတော့ N95 ကရတရားလူတွေရောအဲ့အမှန်လားဆိုတော့တက်စရာမလိုသူတို့က social distancing ကိုလုပ်လို့ရတယ်ရိုးရိုး mask ကိုတက်ထားရုံနဲ့လည်းမကူးဆက်ဘူးဆိုတဲ့ကဘောမှာလည်းသူကတက်တည်ရှိပြီးသားပါဘူးလို့သူတို့ကလူနာဆိုတဲ့လူနဲ့သူကနီးနီးကပ်ကပ်ကျွန်တော်တို့ကတခါလေးကြာရင်ဒီအဖြစ်ရှင်ကောင်နဲ့ပိုက်ဆိုင်တဲ့အခါမျိုးကြာရင်မမီးရလို့ခေါင်းအုံကိုသူ့မျက်နှာနဲ့ကိုယ့်မျက်နှာနဲ့ထိလို့နေပါချိုးသားရတဲ့လူတွေအဲ့ဒီလူတွေအတွက် N95 ကအရေးကြီးပါတယ် N95 mask ကဆေးဝန်ထမ်းတွေအတွက်အစင်းသိရှိဖို့အတွက်ဒါရစပ်လုပ်ကြမယ်တဘိုးရှိပါတယ်။ဘာကြောင့်လဲဆိုတော့ COVID-19 ရဲ့အချိန်ကလာအနလကြာမယ်နှစ်နှစ်ချင်းငါတို့မပြောနိုင်တဲ့အခါမှာတနည်းနည်းများ N95 mask တွေအကုန်လုံး300မရှိတော့အောင်အမေရိကဆိုလည်း shortage တွေလို့ဖြစ်ခဲ့ရင်ကျွန်တော်ဗမာပြည်အတွက်အများကြီးအရေးကြီးပါတယ်ဆေးဝန်ထမ်းတွေရှိဒီလိုလိုကိုပြင်ဆင်းဝင်နိုင်လည်းမရှိနိုင်ဘူး။ရှေ့လျှောက်အဲ့လိုဖြစ်မှဆိုလို့ကျွန်တော်တို့ကလူတွေကိုတယောက်နဲ့တယောက်နဲ့မကူးဆက်ရေးအဓိကအရေးကြီးပါတယ်။တကယ်လို့ခုနကကူးဆက်မှုတွေညာလာလေလေဆေးရုံရေးဆေးကန်းတွေမှာဝင်ပြီလာလေလေဝင်ပြီးတဲ့အချိန်မှာဒီမတ်ကန်နေစလို့ shortage ကြီးဖြစ်လာလေလေခြေလက်ပတ်တွေရိုက်ပြီးတော့တချို့နိုင်ငံတွေကဒီလိုခြေလက်ပတ်တွေရိုက်ပြီးတော့တည်ဆုံးမှုမျိုးတွေတက်လာတာတို့ case ပို့ပြီးတော့ညာလာဒီလိုအခြေအနေမျိုးကျွန်တော်တို့ရောက်ခံလို့မဖြစ်တဲ့အတွက်ကြောင့်ဒီလိုလိုအနေနဲ့လည်းပဲသမားရဲ့စီမီစီကနေလိုက်လာပြီးတော့ကာကွယ်နေနိုင်ရင်ကျတို့အရင်ကြောက်စရာမရှိပါဘူး
။ဟုတ်ကဲ့ကျေးဇူးများရှင်ပါတယ်ဆရာ